ထိုင်းမြန်မာနယ်စပ်ချင်းရိုင်ခရိုင်ကနေလာတဲ့ကာလာတန်ဘိုဘတ်တန်ပေါင်း3000လောက်ရှိတဲ့စိတ်ကြွစီ12တန်းကနေအတူအိုက်စ်လို့ခေါ်တဲ့မွေးစေးတွေဖမ်းမိခဲ့ကြောင်းဒီစေးတွေဟာဝါတောင်ပိုင်းကလာတယ်လို့ထိုင်းအာဏာပိုင်တွေကဒီနေ့ဇူလိုင်လ29ရက်နေ့မှာသတင်းစာအစီအလံပေးလုပ်ပြီးတော့ပြောကြားခဲ့ပါတယ်ဒီကြောင်းနဲ့ပတ်သက်ပြီးတော့ထိုင်းခြေဆိုင်ပြည်သတင်းတောက်မယေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ
ထိုင်းနိုင်ငံမြောက်ပိုင်းထိုင်းမြန်မာနယ်စပ်ချင်းရိုင်ဒေသကနေပြောင်းဖို့ဆန်နေတင်ဆောင်ပြီးမောင်းနှင်လာတဲ့ကားဟာစင်ပူရီပြည်နယ်ဖျောင်မြို့အရောက်မှာတော့စစ်တပ်ရဲ့ရဲတွေကတားဆီးစစ်ဆေးရာကနေပြောင်းဆန်နေအောက်မှာဖွက်ထားတဲ့တယ်ဆောင်လာတဲ့စိတ်ကြွဆေးပြား17တန်း6သိန်းကျော်နဲ့တူအိုက်စ်လို့ခေါ်တဲ့မူးယစ်ဆေး685ကီလိုကိုဖမ်းဆီးမိခဲ့ကြောင်းထိုင်းအနာပိုင်းတွေကဇူလိုင်လ29ရက်နေ့မှာသတင်းစာရှင်းလင်းခဲ့ပါတယ
်ကဲတော့လည်းစေမွန်ချွန်နะครับการจับกุมครั้งนี้ก็ถือว่าเป็นครั้งใหญ่แล้วก็ต้องขอชมเชยกองบัญชาการตำรวจภูธรภาคหนึ่งนะครับจะเห็นได้ว่าไม่ว่าจะเป็นตำรวจภูธรภาคหนึ่งหรือว่านครบาลที่จับยาเสพติดทั้งไอซ์ทั้งยาบ้าเนี่ยได้จำนวนเยอะๆเนี่ยมันไม่ใช่แค่เรื่องของการตั้งด่านมั่นคงอย่างเดียวครับเพราะฉะนั้นเนี่ยทางรัฐบาลให้เราปฏิบัติ
ဒီမူရဲ့စေဝါတွေကိုစာလာအိတ်တွေနဲ့ထုတ်ပို့ထားပြီးအထုတ်တွေထဲမှာစိတ်ကြွစီးပြပေါင်း17တန်း6သိန်းနဲ့အတူအိုက်စ်လို့ခေါ်တဲ့မူရစ်ဆေး685ကီလိုဂရမ်ကိုဖမ်းဆီးမိခဲ့ကြောင်းတရခန်ကားသမားနဲ့ဇနီးပါဝင်တရခန်3ကိုလည်းဖမ်းဆီးစစ်ဆေးခဲ့ပါတယ်တရခန်ဖြစ်ဖမ်းဆီးထားတဲ့ရင်မောင်းသူကတော့သူ့အနေနဲ့သတ်မှတ်ထားတဲ့နေရာအရောက်ကိုပို့ဖို့အတွက်ထိုင်းဘက်ကွေ9သိန်းရယူပြီးလုပ်ပေးခဲ့တာဖြစ်ကြောင်းသူ့ကိုမူရစ်ကုန်တယ်တွေကငှားရမ်းခဲ့တာလို့ဝန်ခံခဲ့ကြောင်းထိုင်းအနာပိုင်တွေကသတင်းစာရှင်းလင်းခဲ့ပါတယ်အဲ့ဒီကားရဲ့ရှေ့ကနေရဲကင်းတွေရှိမရှိရှေ့ပြေးဖြစ်လမ်းကြောင်းကြည့်ရတဲ့ကားသမားကိုတော့ဘန်ငွေ6သိန်းပေးခဲ့ရတယ်ဆိုပြီးတရခန်ရဲ့ဝန်ခံချက်တွေကိုရဲဘော်ချုပ်ကြီးကထုတ်ပြန်ပြောဆိုခဲ့ပါတယ်။အခုလိုမျိုးကုန်တင်ကားနဲ့မူရစ်ဆေးဝါးတွေတင်ပို့နေတာဟာ7ချိန်ရှိပြီဖြစ်တဲ့အကြောင်းအခု9ချိန်မြောက်တယ်ဆောင်လာတဲ့အချိန်ကြားမှာရဲတပ်ဖွဲ့ကဖမ်းဆီးနိုင်ခဲ့တာလို့လည်းဆိုပါတယ်။ထိုင်းအမတ်တစ်စစ်တေသမှပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာတော့တာဝန်ရှိသူရဲဘော်ချုပ်ကြီးပြောတာကဒီမူရစ်ဆေးဝါးတွေဟာဝါတောင်ပိုင်းကနေတယ်ဆောင်လာတာဖြစ်တယ်။ခုလိုဖမ်းဆီးနိုင်ခဲ့တာဟာအစိုးရရဲ့မူရစ်ဆေးဝါးနှိမ့်နှင်းရေးမူဝါဒကိုရဲတပ်ဖွဲ့တွေကထိထိရောက်ရောက်လှုပ်ဆောင်ခဲ့တာကြောင့်ဖမ်းဆီးမိခဲ့တာလို့လည်းပြောဆိုသွားပါတယ်။2018ခုနှစ်ထဲမှာတော့ဒီမူရစ်ဆေးဝါးတွေဟာဖမ်းမိတာအများဆုံးဖြစ်ပြီး2018ခုနှစ်အတွင်းမှာစိတ်ကြွဆေးပေါင်းအလုံးရေတန်း80ထက်မနည်းကိုထိုင်းအနာပိုင်တွေကဖမ်းဆီးခဲ့ပါတယ်ရှင်။